ဟုတ်ကဲ့ဒေါက်တာစင်မောင်ထွေးဒေါက်ထွေးစင်မခင်ဗျာကျွန်တော်တို့ဆေးလိပ်ဖြတ်တာရဲ့အကျိုးကျေးဇူးများတာနဲ့ဆေးလိပ်ဖြတ်နည်းအမျိုးမျိုးကိုပြောပြီးမှဒီတစ်ခေါက်တော့ဆရာရေဖြတ်ဖို့အနေထားအမျိုးမျိုးရှိနိုင်တာအတွက်ကြိုအထောက်အကူပြုနိုင်တာတွေကိုပြောမှာမို့အဓိကဘာကနေစရှင်းပြခြင်းလဲဆရာရေ
အဲ့ဆေးလိပ်ဖြတ်တဲ့ application တွေလုပ်တာလေဒီဘက်ကျမှရေဖွင့်ရနေပြီတော့ digital ကျွန်တော်ခေတ်ကြီးမှာအဲ့ဒီဥစ္စာတွေကိုဘလို့လုပ်မယ်ဘလို့ကူညီယူမယ်ဆိုတဲ့ဥစ္စာတွေကို website တို့ Facebook တို့ဘာလို့မှတင်ထားတာလို့ရှိတယ်။ဘာလို့လဲဆိုတော့ toolkit ဆိုတာ quitting toolkit ဆိုတာတော့အမှန်ရခွေးနေပြီးတော့တင်ထားတာရှိပါတယ်။အဲ့ဒါမြေသူမဆိုအဲ့ဒီ internet ထဲမှာ Google ထဲမှာရိုက်လိုက် quitting toolkit ဆိုရိုက်လိုက်လို့ရှိရင်သူကြပွင့်လာပါတယ်။ပွင့်လို့ရှိရင်အဲ့ထဲမှာတခါလေမှဖုန်းမှာဖြစ်ဘာဖြစ်ဖြစ် application တွေမှာတကုန်များတယ်။ quitting toolkit ခါတော့ကမ္ဘာတမန်ရခွေးလို့ရတယ်။အလားတူပဲတခြားသောနိုင်ငံငါစစ်တဲ့ကတူပြီးနိုင်ငံငါ institute တွေအများကြီးတွင်ထားကြတာတော်တော်များတယ်။ဒီလူနဲ့တွေ့ဖို့လိုတဲ့ဥစ္စာကိုပဲဒီကုနဲ့သွားပြီးလုပ်နေကြမလို့အောင်ခဏကျတော့ဒီဥစ္စာလေးတွေဘာမှသိခက်ခက်ခဲတွေမဟုတ်ဘူးသုံးတန့်ရတာပဲ
ဟုတ်ကဲ့ဆရာအဲ့ဒါကြောင့်ဘလို့သုံးလို့ရလဲဆရာ
ဘလို့လုပ်ရမယ်ဘာလုပ်ရမယ်ဆိုတာ personalize item မှာသူပြောတဲ့အတိုင်းပဲဖြည့်သွားတာလို့ရှိရင်သူနဲ့စကားပြောလို့ရတယ် application ထဲမှာပြန်ပြီးစကားပြောပေးမယ်လူလည်းရှိတယ်အဲ့ဒါမှာကိုလုချင်တဲ့ခါလဲသူခိုင်းတဲ့တိုင်းနဲ့ဖြည့်လိုက်လို့ရှိရင်ကိုလုချင်တဲ့ဥစ္စာတွေကိုတိုင်းရင်းဆွေးနွေးလို့ရတယ်အခုဆိုရင် application တွေစလင်းဟောက်မကောက်တော့ဘူးအများကြီးပဲဟိုတော့ကျွန်တော်အတွေ့အကြုံတွေတခုကကြတော့စင်ကာပူမှာလွန်ခဲ့တဲ့ဆယ်နှစ်လောက်တည်းက I quit smoking ဟာနာမည်ရတဲ့နည်းတော့မေ့သွားပြီဟုတ်ပါတော့သူတို့ထားတဲ့ application ကကြတော့ခုနကလိုပဲ register လုပ်ရတယ်အဲ့ဒီ excel ကိုဝင်လိုက်ရတယ်ဒီကိုဖုန်းထဲကနေတော့အကောင့်နေပြီးဝင်လိုက်ရတယ်ဝင်လိုက်ပြီးတော့သူ့ရဲ့မေးခွန်းလေးတွေမေးတာပါလိမ့်ရှိတယ်အဲ့ဒါဒီပုံစံလေးတွေဖြည့်တယ်အဲ့ချိန်မှာကိုယ့်ရဲ့အမှုအကျင့်လေးတနည်းကိုပရလေးတောက်တယ်ပဲချင်းနေတော့တယ်ပါအဲ့ဒီမေးခွန်းလေးတွေရှိပါတယ်ဖြီးပြီးတော့အဲ့ဒါလေးကိုဖြီးပြီးပြီဆိုလို့ရှိရင် तू ကနေပြီးတော့အဲ့ဒါကိုကြည့်ပြီးတော့ assess လုပ်လိုက်ပြီးတော့ဒါဆိုရင်တော့ဒီလိုလူကိုဘယ်လိုဖြတ်ပေးရမလဲဆိုတော့သူ plan တစ်ခုဆွဲပေးတယ် तू အဲ့ဒီဥစ္စာနဲ့လှမ်းမိသတိပေးနေတာ तू တနေ့ဝန် select ကဖြတ်ပြီးလို့ तू commitment ပေးလိုက်ပြီးဒီနေ့ကစပြီးဖြတ်ပါပြီဆိုလို့ရှိရင်သူ့ကိုလှမ်းလိုက်ပြီးသတိပေးပြီးတော့ select ပြရလားဆိုတော့မြင်ပါလို့ message ရှိပို့တယ်အတော့ဖြစ်အောင်ပေါ့လေအတော့ဖြစ်သွားမှကြောက်လို့တတိပေးတဲ့ပုံစံမျိုး
ဟုတ်ကဲ့ဆရာအဲ့ဒီတော့ဘလို့အသုံးဝင်တာမျိုးကိုတွေ့ထားလဲဆရာကြီး
အလို့ဖြစ်အောင်ကောင်းနေသလိုချင်းအဲ့ဒီလူကတကယ်လူများဘလို့မှကိုကျွန်တော်တော့မနေနိုင်တော့ဘူးဆေးလေးကတောက်ချင်နေပြီချင်းချင်းတအားတနေကျွန်တော်တောက်မှဖြစ်တော့မယ်ဆိုလို့ရှိရင်မင်းအခုဘယ်တော့ရောက်နေလဲအေးရောက်နေတဲ့နေရာရဲ့ဘယ်နာဘယ်လောက်ဘယ်လားဘယ်လားမှာဆိုဘာဆိုင်ရှိတယ်ဒီအဲ့ဆိုင်ကိုသွားလိုက်အဲ့မှာလေကိုရင်းပက်ရှိတယ်ဒါမှမဟုတ်ချူရင်းဂမ်ရှိတယ်အဲ့ဒါမျိုးညွှန်ကြလိုက်တယ်ဒါလိုအပ်မှာပေါ့လေအဲ့ဒါဆိုသွားလိုက်လို့ရှိရင်သူကဒီ coding program ကိုဝင်ထားတဲ့လူတွေဆိုချင်းအစင်ဘူးအစိုးရအနေနဲ့ free လုပ်ပေးတယ်ပြောတယ်အဲ့ဒါမျိုးလို့လို့ချင်းသူခဏပါတက်တာွားတယ်ပေါ့လေဒါတိတ်ဆိုးလို့ရှိရင်သူအဲ့ဒါမျိုးနေ့တိုင်းတနေ့ကိုဘယ်နဲ့ကျင်အောင်လားမသိလို့မေးမိနေတာပေါ့လေအဲ့ဒါမျိုးကတပတ်ရှိလို့ရှိရင်တကပြန်ပြီးတော့ assess လုပ်တယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီနေရာမှာဆက်လက်ဖြတ်မဲ့အနေထားကရောတူးနဲ့တူကွာတဲ့အနေထားရှိလားဆရာ
ဆက်လက်ဖြတ်ဖို့လုပ်နေတဲ့လူတွေကိုမျိုးစား၄မျိုးတော့ဖွဲ့လို့ရတယ်အမတိတ်သူကဆက်လက်အနေအောင်သိနေပြီသူဆက်လက်ဖြတ်တော့မယ်လို့ကြံရွယ်နေပြီเนาะဟောတကယ်တော့မဖြတ်သေးဘူးဒုတိယဆင်ကကြတော့ prepare လုပ်နေပြီ ready to quit ပေါ့ဆက်လက်ဖြတ်တော့မယ်ဆိုပြီးတော့အစဉ်သဖြင့်နေရလူတွေရှိတယ်နံပါတ်3ကကြတော့ဆက်လက်တကယ်ကိုပြတ်သွားဖြတ်တဲ့ action လုပ်နေပြီဖြတ်တဲ့နည်းတွေကိုကျင့်သုံးနေတဲ့လူတွေရှိတယ်နံပါတ်4ကြတော့ဆက်လက်ပြတ်ပြီးပြီပြန်မတော့ဖြစ်အောင် maintain လုပ်နေတဲ့လူတွေဆိုပေါ့ဟိုအစဉ်4မျိုးတော့ခွဲလို့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီပထမဖြတ်ဖို့စဉ်းစားကြံရည်နေတဲ့သူတွေအတွက်ဘယ်လိုအကြံပြုချင်လဲဆရာ
။ဖြတ်လိုက်ဖြတ်ချင်းအကျိုးကျေးဇူးတွေကိုပြောပြရမယ်။ရလာနိုင်မဲ့အကျိုးကျေးဇူးတွေကိုစိတ်ပါလာအောင်ဆိုတော့ခုအပညာပေးတဲ့အပိုင်းနဲ့သူ့ကြတော့နည်းနည်းပထမဆုံး beginner လို့ဖြစ်နေတော့စီးဝန်းရသေးတာပေါ့လေ။ဟိုဖြတ်လိုက်နဲ့ပတ်သက်တဲ့ကျမရဲ့ပညာပေးတွေမကောင်းတဲ့တောင်းနေဒါရီကပညာပေးလို့ရှိရင်သူကအချိန်ချိန်မှာဖြတ်လိုက်ဖြတ်ချင်းသိပေါက်လာမယ်ပေါ့လေ။အဲ့လိုနဲ့ဖြတ်လိုက်ဖြတ်လို့အပလန်လုပ်ပြီးဆိုတဲ့လူအစင်ရောက်သွားပြီဆိုလို့ရှိရင်ကျွန်တော် counseling ကစပြီပေါ့လေနော်ပထမကသူကမိမိကိုယ်ကိုမိယုံကြည်မှုရှိလာအောင်ပဲငါဆိတ်လိုက်ဖြတ်မယ်ဆိတ်လိုက်ပြတ်ချင်တယ်ဖြတ်လို့ရှိရင်အတူတူရှိရဆိုတဲ့ဥစ္စာကိုနောက်တကဆိတ်လိုက်ဖြတ်ချင်းကြောင့်ဖြစ်ပေါ်လာမဲ့ဒီရင်းထားတဲ့ဟာမျိုးဝေဒနာရှိတယ်အဲ့ဒါကိုငါပြောကြုံကြည်နေဘလို့ကြော်လွှမ်းမယ်ဆိုတဲ့စိတ်ဓာတ်ရအောင်အရင်ဆုံးလုပ်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီစိတ်ဓာတ်ယုံကြည်မှုခေါ်ကပိုင်ပိုင်နဲ့ရှိဖို့ကအရေးပါလာတာပေါ့ဆရာနော်
ဟုတ်ပါတယ်ခင်ဗျာအဲ့ဒါအဲ့ဒါမျိုးစိတ်ဓာတ်ကိုရပြီဆိုမှယုံကြည်မှုရပြီဆိုတဲ့ခါကျမှသူ့ကိုဆေးလိပ်ဖြတ်ဖို့စပြီးတော့အစီအစဉ်လုပ်ရပါမယ်အဲ့ဒီခါမှာပထမဦးဆုံးအဆင့်၄င်းနဲ့တွားတယ်အဲ့ဒါလည်းအဆင့်၄င်းနဲ့တွားတယ်အဲ့တော့ပထမတစ်ကတော့ setting လုပ်ဖို့ပဲသူကဘယ်နည်းငါစဖြတ်တော့မယ်ဆိုတော့တက်ကြိမ်မှာဆိုတော့ရေးလိုက်ငါဘယ်နည်းတော့ targeting ပေးလိုက်မယ်ဆိုပြီးတော့အကောင်းဆုံးတော့ဒီနေ့ဖြတ်ဖြတ်မယ်လို့စိတ်ခွဲဒီနေ့ဖြတ်မယ်ဆိုလည်းရတယ်ဒါမှမဟုတ်တက်ကြိမ်ထဲမှာငါတော့ကွာတော်ပြီးကမွေးနေ့ကကြော်လို့ရှိရင်မွေးနေ့မှာနောက်ဆုံးငါတောက်မယ်အဝါတောက်ပြီးငါဘယ်နည်းဖြတ်မယ်ဆိုတော့လုပ်ချင်လဲလုပ်ရတယ်အဲ့ဒါဘယ်နည်းအစာပြေဆေးလိဖြတ်တော့မယ်ဆိုတော့ set လုပ်ထားဘူးနံပါတ်1ရေးကြည့်ပါအဲ့တော့ s လို့ဆိုတာ set ပေါ့လေနောက် t s t ကြတော့ပါဆိုတော့ tell သူကကြီးညာဟာမယ်ဟိုဒူရီရဲ့သဘောတရားကငါဆက်လက်ချက်တော့မယ်ဆိုတာမျိုးကိုတယောက်တည်းနဲ့ group member နဲ့သူ့ရဲ့မိဘအဖြစ်ဖြစ်မယ်အသားသမီးအဖြစ်ဖြစ်မယ်ဒါမှမဟုတ်မျိုးသမီးဖြစ်ရင်မိသားစုရှိမယ်တကယ်ချင်းလို့ဖြစ်ရင်မကြင်ညာလဲဒီကချက်တော့မယ်ကွာဆိုတာမျိုးကိုအာညာတီအောင်ပေါင်းနေတီအောင်ကြင်ညာလဲအဲ့လိုကြင်ညာလဲမှာတော့လေကိုယ့်ကိုယ်ကိုသူချုပ်လိုက်တဲ့သဘောပဲညာတီထားပြီးဟာငါတော့ကြော်ထားပြီးအဆက်ပွဲခံလို့မဖြစ်ဘူ
းဟုတ်ကဲ့ဆရာဒီပထမနဲ့ဒုတိယဆင့် S နဲ့ D ပေါ့နော်ဆက်ဖို့ရက်သတ်မှတ်ထားတာနဲ့ထုတ်ပြောတာပြီးမှနောက်ထပ်ရောဆရာကြီ
းသူက anticipate ပေါ့လေဖြတ်လာလို့ရှိရင်ကျိုးဟောဖြစ်မဲ့အခက်အခဲတွေရှိတယ်ဘယ်လိုအဲ့ဒီအခက်အခဲတွေရှိလဲစိန်ခေါ်လို့ရှိတယ်ငါကျော်ရွားမယ်ဘယ်လိုကျော်ရွားမယ်ဆိုတာမျိုးကိုဒီချိန်မရရင်နောက်တစ်ချိန်ဘယ်လိုပြန်လို့မဆိုတာမျိုးကိုဖြစ်တဲ့ကိုထားဖို့ရှိပါတယ်ထားရပါမယ်နော်နောက်တစ်ခါတော့ R ပေါ့လေ STAR အာဒါတော့ remove ဆိုတော့ဟာလေးဖယ်ထားရမယ်ဆိုရှင်သူနေတဲ့အိမ်ခန်းထဲမှာပဲဖြစ်ဖြစ်သူနေတဲ့အိမ်မှာပဲဖြစ်ဖြစ်ဆီလေးနဲ့ပတ်သက်တာတွေအကုန်လုံးဖယ်ရှားရမယ်ဘာမှမထားတော့ရခင်တော့တော့နေလို့ဆီလေးဘူးတွေဖယ်မယ်ဆီလေးပြာခွက်တွေဖယ်မယ်မီးခြေတွေပါလိုက်ဖယ်မယ်အကုန်ရှိသဖြင့်အကုန်ဆိုလဲကုန်းအိတ်တွေပါလိုက်ဖယ်ထားမယ်ကုန်းစားတော့ဆိုလို့ရှင်အဲ့လိုမျိုးပဲဖယ်ရှားထားဖို့ရည်ကြည်ပါတယ်အဲ့ဒီကလည်းမျိုးလုတ်ပြီးမှသာလေပထမဆုံးတော့အဲ့အဆင့်ပေါ့လေနောက်အဆင့်သွားမယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ